မြန်မာအစိုးရတယ်လက်ထက်နိုင်ငံချစ်ကြည်ရေးခီးစဉ်အဖြစ်ရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒါပေမဲ့မြန်မာနဲ့တရုတ်ကြားအငင်းပွားပွဲဖြစ်နေတဲ့မြစ်ဆုံလိုတရုတ်စီမံကိန်းတွေပြန်ဆနိုင်ဖို့ကိစ္စကိုတော့ဆွေးနွေးခြင်းမရှိသေးဘူးလို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်ကွန်မိုဇော်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဟာဒီနေ့နေကင်းပိုင်းကနေပြည်တော်အပြည်ပြည်ဆိုင်ရာလေးစိတ်ကိုရောက်ရှိခဲ့ပါတယ်။ဒါဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရအသစ်ပြောင်းလဲပြီးတပတ်ကြာကာလအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံခြားတန်တမန်ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရုတ်ဝင်ချစ်ကြည်ရေးခီးစဉ်ဖြစ်နှစ်ရက်ကြာလာရောက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကိုတွေ့ဆုံဆွေးနွေးပြီးနောက်ဒီကနေ့ညနေ၄နာရီခွဲအချိန်လောက်မှာသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ဒေါ်ဆန်းစုကြည်ကအစိုးရအသစ်တပ်တန်တပတ်ကြာကာလအတွင်းမှာအခုလိုလာရောက်တာဟာနှစ်နိုင်ငံချစ်ကြည်ရေးကိုဖော်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမြန်မာနိုင်ငံဘက်ကသဘောထားကိုအခုလိုထုတ်ဖော်ပြောဆိုပါတယ
်။ကျမတို့ရဲ့အင်းကြီးနိုင်ငံလေးဖြစ်တာနဲ့အမျှကျမတို့ရဲ့ဆက်ဆံရေးဟာအင်တာမအရေးကြီးပါတယ်။ကျမတို့နိုင်ငံရေးရတော့တာမဟုတ်ဘူးလူမှုရေးရစီးပွားရေးရလည်းအများကြီးအရေးကြီးပါလေဒီအရေးကြီးမှုကိုလည်းတရုတ်နိုင်ငံအနေနဲ့အသိမှတ်ပြုတယ်လို့ပဲကျမတို့ဒီလိုပဲမြင်ပါတယ်ကျမတို့ရဲ့အစိုးရဟာနိုင်ငံသားရေးဘူဝါဒနဲ့ဆိုလို့ရှိရင်တကဘာလုံးနဲ့ခင်မင်းရင်းနှီးစွာကျမတို့ပူးပေါင်းဆောင်ရွက်ချင်ပါလေဒီလိုကျမတို့တကဘာလုံးနဲ့ပူခင်မင်းရင်းနှီးစွာငင်းချရေးအတွက်လူသားများရဲ့တိုးတက်ဖွံ့ဖြိုးရေးအတွက်ဆောင်ရွက်တဲ့နေရာမှာကျမတို့ရဲ့အင်းကြီးချင်းနိုင်ငံတွေရဲ့ပါဝင်ပြီးတော့အတူလက်တွဲပြီးဆောင်ရွက်မယ်လို့လည်းကျမတို့ယုံကြည်ပါတယ်
။တရုတ်နိုင်ငံခြားရေးဝန်ကြီးကလည်းတရုတ်မြန်မာဆက်ဆံရေးကိုအလေးထားကြောင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပြည်သူလူထုဘဝမြင့်တင်ရေးအတွက်လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအပြင်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုလည်းမြင့်တင်ဆောင်ရွက်မှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ကျုပ်နိုင်ငံကမြန်မာပြည်မှာအကြီးစားစီမံကိန်းတွေဆက်လက်ဖော်ဆောင်တာနဲ့ပတ်သက်တဲ့မေးခွန်းအပေါ်မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကဖြေဆိုတာကိုဘာသာပြန်သူကအခုလိုပြန်ကြားပါတယ
်။အဲ့ဒီပူးပေါင်းဆောင်ရွက်မှုဆောင်ရွက်ရမှာတချို့ကိစ္စကိုတချို့စီမံကိန်းမှာကိစ္စတချို့ပေါ်ပေါက်လာပါလေတဘောဝကြတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ခုနကကျွန်တော်နဲ့မြန်မာဝန်ကြီးကိုဒီကျွန်တော်ဂျုံတွေ့နေတဲ့ကိစ္စကိုဒီချစ်ကြည်ရင်းနှီးတဲ့ညီလာမှတစ်ဆင့်အားလုံးဖြည့်ရှင်းနိုင်ပါတယ်လို့တပည့်သူကပါတယ
်။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အင်းကြီးချင်းကောင်းအဖြစ်နဲ့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံတာတွေမြင့်တင်ဖို့ရှိသလိုအခြေခံအဆောက်အုံတည်ဆောက်ရေးစက်မှုကဏ္ဍလေယာဉ်နဲ့စင်ပြောင်းကဏ္ဍတွေမှာကူညီဖို့ရှိကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကထည့်သွင်းပြောဆိုပါတယ်။မြစ်ဆုံစီမံကိန်းနဲ့တရုတ်မြန်မာကြားချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်တဲ့မေးမြန်းတာတွေကိုတော့ဒေါ်ဆန်းစုကြည်ကအခုလိုဖြေဆိုပါတယ
်။ဆရာကြီးကကျမတို့ကမဖတ်သေးဘူး။အဲ့တော့ပြည်သူလူထုချပြတ်ဖို့ဆိုတာခက်ပါလိမ့်မယ်။တူတူထွေတွေပါမှကျမတို့ဒီကိစ္စကိုပြောဝင်ကြီးကတော့ထည့်ပြီးပြောခဲ့တာရှိပါတယ်။ဘာမှတော့တူတူထွေတွေမဆွေးနွေးခဲ့ပါဘူး။အခုဒီဝင်ကြီးကလာတယ်ဆိုတာကျမတို့အစိုးရအဖွဲ့အစည်းကိုဂုဏ်ပြုဖို့နောက်ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံကြားမှာရင်းနှီးမှုဆောက်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စဖြစ်ပါလေ။ဒါတွေအဲ့ဒါအတွက်လာတာပါ။ဒီလိုတခြားကိစ္စတွေကိုအသေးစိတ်ဘာမှမဆွေးနွေးခဲ့ပါဘူး
။ဒီကနေ့သတင်းစာရှင်းလင်းပွဲမှာနေဆက်ဒေတာတည်ခြင်းအေးချမ်းရေးနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့တရုတ်နိုင်ငံပါဝင်မဲ့အခြေအနေတွေကိုထည့်သွင်းပြောဆိုတာမရှိသလိုအချိန်အကန့်အသတ်ကြောင့်သတင်းထောက်တွေကမေးမြန်းတာလည်းမရှိခဲ့ပါဘူး။သတင်းစာရှင်းလင်းပွဲကိုညနေ9:00နာရီမှာရုပ်သိမ်းခဲ့ပါတဲ့။ဒေါ်ဆန်းစုကြည်ဟာလွန်ခဲ့တဲ့နှစ်ဇွန်လအတွင်းကတရုတ်ကွန်မြူနစ်ပါတီရဲ့တရားဝင်ဖိတ်ကြားချက်အရတရုတ်နိုင်ငံကို9ရက်ကြာတွားရောက်ခဲ့တယ်လို့တရုတ်နိုင်ငံတမရဝန်ကြီးချုပ်အပါအဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။